မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့အမေရိကန်မှာနမည်ပြတ်စီးရင်တွင်းခံရတဲ့ Xiaomi ဆိုတဲ့သတင်းခောက်လို့ရတဲ့ iPhone မျက်နှာပြင်ကို Apple စမ်းသပ်ဆိုတဲ့သတင်းဆရာမတွေအတွက် TE ပညာတော်သင်အစီအစဉ်အတွက်ရှောက်လွာခေါ်ယူဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့အမေရိကန်မှာနမည်ပြတ်စီးရင်တွင်းခံရတဲ့ Xiaomi ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်အမေရိကန်အစိုးရကတရုတ်စမတ်ဖုန်းကုမ္ပဏီ Xiaomi ကိုတော့နိုင်ငံတော်အုပ်ချုပ်ရေးကဏ္ဍအမိတ်စာကနေတဆင့်ကွန်မြူနစ်တရုတ်စစ်တပ်ကုမ္ပဏီစီးရင်တဲ့ထည့်သွင်းလိုက်ပါတယ်။ American အစိုးရရဲ့အမိတ်ကြော်ညာစာကနိုင်ငံတွင် Xiaomi Store Share ပိုင်ဆိုင်မှုကတရားမဝင်ဖြစ်ကြောင်းဆိုလိုပါတယ်။ American နဲ့တရုတ်တို့ဟာ Huawei ကိစ္စနဲ့တစ်နှစ်ခွဲတိုင်တိုင်ကုန်သွယ်ရေးဆိုင်ရာပြဿနာတွေတက်ခဲ့ပြီးတော့ American ကုန်သွယ်ရေးဌာနက Huawei ကို Entity List ထဲထည့်သွင်းလိုက်ပါတယ်။ Huawei ဟာ Entity List ထဲထည့်သွင်းခံလိုက်ရတာကြောင့် American ကုမ္ပဏီတွေနဲ့လက်တွဲလုပ်ကင်တာဒါမှမဟုတ်တွင်းကုန်တင်တွင်းခွင့်မရတော့ပါဘူး Xiaomi ကတော့ Huawei နဲ့မတူဘဲနဲ့စီးရင်တစ်ခုနဲ့နာမည်ပြတ်စီးရင်အသွင်းခံခဲ့ရပါတယ် Xiaomi ကိုတော့ကာကွယ်ရေးဝန်ကြီးဌာနရဲ့ကွန်မြူနစ်တရုတ်စစ်တပ်ကုမ္ပဏီစီးရင်နဲ့တွင်းလိုက်တာကြောင့် American ရှယ်ယာရှင်တွေကယင်းနှိမ့်နှံခွင့်မရှိတော့ဘဲနဲ့2021ခုနှစ်နိုဝင်ဘာလ17ရက်မှာပယ်ဖျက်သွားပါမယ် Xiaomi ကတော့ Twitter မှာတော့ American အစိုးရကိုပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်ကုမ္ပဏီဟာတရုတ်စစ်တပ်အောက်မှာမရှိသလိုတရုတ်စစ်တပ်ကပိုင်ဆိုင်ထိန်းချုပ်ထားတာမရှိဘူးလို့ပြောခဲ့ပါတယ်။ဆက်လက်ပြီးခေါင်းလို့ရတဲ့ iPhone မျက်နှာပြင်ကို Apple စမ်းသပ်နေဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Apple ဟာခေါင်းစမတ်ဖုန်းတစ်မျိုးကိုလုတ်ကင်နေပြီးတော့ရှေ့ပြေးပုံစံထုတ်ထားတယ်လို့ Bloomberg ကဖော်ပြခဲ့ပါတယ်။ Apple ရဲ့ iPhone ခေါင်းစမတ်ဖုန်းအပိသက်ထုတ်ကုန်ဖြစ်လို့နှစ်တွေအများကြီးလိုပါသေးတယ်။Apple ဟာခေါင်းစမတ်ဖုန်း display ကိုပဲလုတ်ကင်နေတာဖြစ်ပါတယ်။ Apple ခေါင်းစမတ်ဖုန်း display ကတော့ Samsung, Motorola မျက်နှာပြင်တွေနဲ့ဆင်တယ်လို့သတင်းရင်းမြစ်တွေကပြောခဲ့ပါတယ်။ Apple ဟာ iPhone 12 Pro Max အရွယ်ဖုန်းမှာခောက်ထားတဲ့မျက်နှာပြင်ကိုဖြတ်နိုင်ဖို့မမြင်နိုင်တဲ့ပတ်တာအသုံးပြုမယ်လို့ Bloomberg ကဖော်ပြခဲ့ပါတယ်။ Bloomberg သတင်းထဲမှာတော့ Apple ဟာ iPhone ခေါင်းစမတ်ဖုန်းအတွက်မျက်နှာပြင်အရွယ်အမျိုးမျိုးအကြောင်းရေးသားထားပါသေးတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ဆရာမများအတွက် TEA ပညာတော်သင်အစီအစဉ်အတွက်ရှောက်လွာခေါ်ယူဆိုတဲ့တင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ American ပြည်အောင်စုမှာပညာသင်ယူလိုတဲ့ဆရာမတွေအတွက် Full Fried Teaching Excellence and Achievement TEA Program ပညာသင်စုကို2021ခုနှစ်မတ်လ31ရက်နောက်ဆုံးထလျှောက်ထားရမယ်လို့သိရပါတယ်။ TEA ပညာတော်သင်အစီအစဉ်ဟာတင်ပတ်6ပတ်ကြာပညာတော်သင်အစီအစဉ်ဖြစ်ပြီးတော့နိုင်ငံတကာကဆရာမတွေကိုသူတို့ရဲ့သင်ကြားရေးစွမ်းရည်မြင့်တင်ဖို့နဲ့ American ပြည်အောင်စုနဲ့ပတ်သက်တဲ့အသိပညာဗဟုသုတတွေတိုးပွားစေဖို့အတွက်ပေးအပ်တဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။အင်္ဂလိပ်စာ၊သင်္ချာ၊သိပ္ပံနဲ့လူမှုရေးပညာလေ့လာမှုဘာသာစတဲ့ပညာရပ်တွေကိုသင်ကြားရေးမှာ5နှစ်ဒါမှမဟုတ်5နှစ်နဲ့အထက်အတွေ့အကြုံရှိသူမြန်မာနိုင်ငံကဆရာမတွေအားလုံးရှောက်ထားနိုင်မှာဖြစ်ပါတယ်။ရှောက်လွာဖောင်တွေကို IG Pocket ရဲ့ Distraction ထဲမှာရယူပြီးတော့ပေးဖို့ရှောက်ထားရမှာဖြစ်ပါတယ်
။အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဃာတဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။